မန္တလေးတိုင်းဒေသကြီးမိတ်တီလာမြို့မှာရွှေဆိုင်ကနေစလိုက်တဲ့ရုံရင်ဆန်ကပ်မှုကြောင့်မနေ့ညကပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့အခြေအနေဟာအေးစေးငြိမ်သက်မသွားသေးပဲဒီကနေ့နေကင်းပိုင်းအထိမိရှိုရာတွေရိုက်နှက်တက်ဖြတ်တာတွေဆက်လက်ဖြစ်ပွားနေပြီးတော့အနည်းဆုံးလူ10ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်ဒီလိုအထူးကြုံဆန်ဆန်ဖြစ်ပျက်နေတာတွေကိုငြိမ်သက်သွားစေဖို့မန္တလေးတိုင်းဝန်ကြီးချုပ်ကိုယ်တိုင်အပြင်တခြားမြို့ကရဲတပ်ဖွဲ့ဝင်တွေပါတွားရောက်ပြီးတော့ထိမ့်သိမ့်ဖြည့်ရှင်းနေတာလည်းဖြစ်ပါတယ်သတင်းပြေဆုံးကတော့ VOA မြန်မာပိုင်းစီစဉ်သတင်းတော့ကိုမိုးစောကတင်ပြမှာပါရှင်
ဟုတ်ကဲ့ရွှေအယောင်းဝယ်ကနေစတင်ခဲ့တဲ့ဒီကြမ်းဖက်မှုတွေဟာမနေ့ညနေပိုင်းကငြိမ်သက်သွားခဲ့ရကညပိုင်းမှာတန်ခါတော်တစ်ပါးပြန်လွန်တဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်အခြေအနေဟာပြန်လည်ဆိုးဝါးလာတာကြောင့်အာဏာပိုင်တွေကပုံမှန်144ညမထွက်ရအမိန့်မှာထုတ်ပြန်ကြေညာခဲ့ရတာဖြစ်ပါတယ်။ဒီနေ့မနေ့ကင်းပိုင်းမှာလည်းအခြေအနေကတင်းမာနေခဲ့ပြီးအကြမ်းဖက်မှုတွေဟာနေကင်းပိုင်းအထိဆက်လက်ဖြစ်ပျက်နေဆဲဖြစ်တယ်လို့မိတိလာမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဗိုလ်ကြီးဟောင်းဝင်းထိန်ကပြောပါတယ်။
ပေါ်မတရားလေးလေးလေးထုတ်ပြီးတော့ဒီနေ့နည်းရောညီပဲအောင်မိတာလေဒါပေမဲ့မနေ့မှာကဒီကျွန်တော်မထင်တဲ့နေရာကမင်းသားဒီဦးဆိုရရပ်ွက်မှာပဲအဲရှိတဲ့မွတ်စလင်တွေကိုရပ်ွက်ကလူတွေဝိုင်းပြီးတော့မှရန်ဖြစ်ကြတာပေါ့ရဲရှိမဲ့အပြင်ကလူတွေရိုက်လို့အဲ့ဒီမှာလူ10ယောက်ကျော်လောက်ကြွယ်ကြွယ်ကြီးဆုံးသွားတာရှိတယ်အခုထိတော့အဲ့ဒီဘက်ကညီသွားပြီဒါပေမဲ့တခြားနေရာတွေမှာဘုံနဲ့ဒီနာနဲ့ရန်ကြတာတွေတွေ့နေရတယ်အခုဒီနေ့အခြေအနေကတော့ဟာပေါ့မတင်မကြပဲညီမကြီးကပြောလို့မရသေးဘူးအခုကဒီမှာကတော့မိုင်းတဲ့ဝင်ရုပ်ကိုရမြင့်ကိုယ်တိုင်လာပြီးတော့ကြီးကြံလာလေနောက်တော့တခြားမျိုးရရဲတွေလည်းခေါ်ရတယ
်အကျန်းဖက်တိုက်ခိုက်တာတွေကြောင့်ဒေသခံတချို့ဟာထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်ရန်ကုန်အခြေစိုက်သတင်းမီဒီယာတချို့မှာတော့တေဆုံးသူဟာအနည်းဆုံး9ယောက်ရှိနေပြီလို့ဖော်ပြပေမဲ့တေဆုံးမှုနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရရှိပါဘူးမေတီလာမျိုးကအမျိုးသမီးတယောက်ကတော့ဒီဖြစ်ပျက်မှုမှာအာနာပိုင်တွေဘက်ကလုံခြုံရေးအခြေအနေထိန်းသိမ်းနိုင်မှုအားနည်းတယ်လို့ဝေဖန်ပါတယ
်။မနေ့ကလေးကဒီစလိုက်တဲ့အခြေအနေမှာသူတို့ကဒါဖြစ်ဖြစ်စီစီဝင်ထိန်းသိမ်းမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်ဘူး။ဟာလား။အဲ့မချစ်ပဲနဲ့ဟိုအခင်းစခဲ့တာပေါ့ရွှေရောင်းတာ၈နာရီလောက်ပေါ့နော်။အဲ့ဒီကနေပြီးတော့၉နာရီခွဲလောက်မှပြဿနာတက်သွားတယ်။အဲ့၁၀နာရီ၁၁နာရီလောက်အဲ့လောက်ထိနည်းနည်းစူညံဖြစ်နေတဲ့အချိန်မှာထိန်းနိုင်ရင်ဘာမှမဖြစ်ဘူး။အဲ့၁နာရီလောက်ရတော့ဟန်လာလာတဲ့အဲ့ဆေးရတော့တပားကိုပလီထဲဝင်ပြီးတော့မိရှို့တက်လိုက်တာကနေဟာဖုန်းကြီးကိုတော့မိရှို့တက်ပြီးတော့ပြဿနာပိုကြီးထွားသွားတာ။အဲ့မှာအဲ့ဒါဒီနေ့ရောက်တော့လည်းအဲ့လိုပဲမိသက်သားတွေရဲတွေဘာတွေအကုန်ရှိရဒါပေမဲ့သူတို့ကလည်းမထိန်းသိမ်းနိုင်ဘူး။
အစ္စလမ်သာသနာရေးကောင်စီဌာနချုပ်ကတွဲဖက်အတွင်းရေးမှူးချုပ်ဦးဝနရွှေကလည်းဒီအကြမ်းဖက်မှုတွေဟာဥပဒေစိုးမိုးမှုအားနည်းတာကြောင့်လို့သုံးသပ်ပါတယ်။အဲ
ကျွန်တော်တို့အနေနဲ့ပြောချင်တာတော့ဒီဟာကဥပဒေစိုးမိုးမှုကင်းမဲ့တာပဲကဥပဒေစိုးမိုးကင်းမဲ့တာကအခုဒီမြို့ကြီးကြကြီးတွေမှာတော့ဖြစ်လာတဲ့သဘောမျိုးလိုပဲကျွန်တော်တို့ယူဆပါတယ်။ကာမန်ဖြစ်တဲ့ဖြစ်စဉ်ကဈေးအယောင်းဝယ်ပေါ်မှာဖြစ်တယ်ခင်ဗျာ။အဲဒီဟာကိုဥပဒေနဲ့အညီဟလာဥပဒေမမီတဲ့ဟာကိုအရေးယူဆောင်ရလိုက်ရင်ရတယ်ဒီဟာကအချိန်တိုင်းတာတစ်ခုကြာပြီးတော့ပြိပကချိန်ပိုကြာလေးပြိပကပိုကြီးလေးဖြစ်လာတဲ့အပေါ်မှာမူတည်ပြီးပြောတာပါပြိပကငြိမ်းဖို့ဆိုရင်ကျွန်တော်နိုင်ငံတွင်းမှာရှိတဲ့နိုင်ငံသားအားလုံးကိုကျွန်တော်တို့ကလူမျိုးဘာသာခွဲခြားမမြင်ဘဲနဲ့ဥပဒေပေါင်းတဲမှာနေတဲ့လူနဲ့ဥပဒေကိုဆန့်ကျင်တဲ့လူဒီဟာပဲကျွန်တော်တို့ထားဆန်းစားပြီးတော့ဥပဒေနဲ့ညီရေးယူဆောင်ရွက်သွားရင်နိုင်ငံအေးချမ်းမယ်လို့ယူဆပါတယ်
ရွှေဝါရောင်တန်ဃာတော်များကွန်ရက်အဖွဲ့ကလည်းပြိပခရေဟာအများပြည်သူတို့ရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါလာနိုင်တာကြောင့်အကျန်းဖက်အဖြတ်လုပ်ငန်းတွေမှာမပါဝင်ကြဖို့အတွက်မြစ်တရခံကြောင်းထုတ်ပြန်ထားပါတယ်။မနေ့ကအခင်းဖြစ်ပွားခဲ့တဲ့နောက်မှာတော့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်တဲ့အဖွဲ့အပြင်ရွှေညဝါဆရာတော်နဲ့ဥဝီရသူတို့ဟာလည်းမိတ္တလာမြို့ကိုရောက်ရှိလာကြပြီးအခြေအနေတွေကိုတည်ငြိမ်အောင်ထိန်းသိမ်းဖို့အတွက်ဟောပြောခဲ့ကြပါတယ်
။ကျွန်တော်တို့ကိုမင်းကိုနိုင်ရောဆရာတော်ကျောင်းဝါဆရာတော်ဆရာတော်ဦးရာသူတော်ကဒီဟာကဟိုမဖြစ်သင့်ဘူးပေါ့နော်ဒီဟာဒီလိုဖြစ်တဲ့အတွက်အဲနောက်ကျောင်းပြန်နေနိုင်တဲ့ထောင်ကျောင်းမျိုးဖြစ်သွားနိုင်တယ်ပေါ့နော်အဲ့ဒါအားလုံးသတိထားကြဖို့ကိုကြက်ကြီးကိုရက်ပွက်ကိုရက်ရွာကိုကာကွယ်ဖို့အတွက်သာရှိနေတယ်ပေါ့နော်ဒီလိုတစ်ဖက်နဲ့တစ်ဖက်ပြိပကမျိုးဖြစ်သင့်ဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်တို့
ဒါကတော့88မျိုးဆက်ကျောင်းသားအဖွဲ့ကစမ်းချောင်းကိုကိုကြီးပြောပြသွားတာဖြစ်ပါတယ်။သူတို့တွေဟာပြည်သူ100ကျော်လောက်ကိုလည်းပြိပခတ်ဖြစ်ပွားရနေရာကနေကယ်ဆယ်ပြီးလုံခြုံရာကိုပို့ဆောင်ခဲ့တယ်။စေးရုံမှာဒဏ်ရာရသူ24ယောက်ရှိပြီးသေဆုံးသူကတော့10ခန်းလောက်ရှိမယ်လို့လည်းစမ်းချောင်းကိုကိုကြီးကပြောပါတယ်။ဒီနေ့အခင်းဖြစ်ပွားတဲ့အခြေအနေကိုသိနိုင်ဖို့တစ္ဆေရရဲတပ်ဖွဲ့ကိုဆက်သွယ်စုံစမ်းတဲ့အခါမှာတော့အလုံများနေတာကြောင့်ဆိုပြီးတစုံတရာဖြေဆိုတာမရှိခဲ့ပါဘူး။
ကမ္ဘောဇာတင်ပြသွားတာပါရှင်မိတိလာမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့အိုးအိမ်ပျက်စီးမှုတွေနဲ့ပတ်သက်ပြီးတော့ရန်ကုန်အမေရိကန်တန်ယုံကစိုးရိမ်ပူပန်မိပြီး တိုက်ခိုက်မှုကြောင့်အသက်အိုးအိမ်ပစ္စည်းဥစ္စာဆုံးရှုံးရတဲ့မိသားစုတွေအတွက်လည်းဝန်내စာနာပါကြောင်းနဲ့အခြေအနေကိုမျက်ခြေမပြတ်စောင့်ကြည့်နေပါတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်